လူ့ခွင့်ရေးချိုးဖောက်မှုဆက်ဆဲချက်တွေရှိရခြင်းနဲ့ထပ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမောက်ဆာလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင်အကူအညီဦးထင်းနေကတော့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွေ့ဆုံမြင်ရမှုတွေပါဝင်မြန်မာဆွေးရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးအောက်တိုဘာလမှာအစီအစဉ်ကစားထုတ်ပြန်မှုရှိနေချင်းအခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်။ဒီကနေ့အောက်တိုဘာလနဲ့တခါတည်းနဲ့မြောက်ပိုင်းကနေကြာသောစကန်တွေကိုအကျဉ်းဖက်တိုက်ခိုက်ခံရပြီးနောက်လူငယ်ရင်းအနာဘနီရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ဆိုတဲ့လူပေါင်း 9,000 ကျော်လောက်ထဲကရုန်းချမစင်120လောက်ကိုမြင်းမြဲစုံစမ်းထားတဲ့စင်ကစားကြောင်လို့ကုလသမဂ္ဂကပြီးခဲ့တဲ့လထဲမှာပဲထုတ်ပြန်ထားတာပါ။စင်ကစားထဲမှာတော့အမှန်တရားချင်းမှုတပြတ်မှုတွေပါဝင်လူသားတွေပေါ်ကျွလို့နဲ့ရာဇဝတ်မှုမျောနေတော့တဲ့လူခွေရေးချိုးဖောက်မှုတွေရှိတဲ့အကြောင်းဖော်ပြထားတာပါ။ဒါမှမဟုတ်မြန်မာဆွေးရတော့ရခိုင်ပြည်နယ်ရင်းကအခြေအနေကိုဥပဒေနဲ့ညီခံတို့ဆွေးနွေးနေပြီးလူခွေရေးချိုးဖောက်မှုကျွလွန်သူတွေကိုအရေးယူမှာဖြစ်ကြောင်းလည်းသတိပြုဖော်ပြထားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဦးထင်းလင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုရှိပဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြင့်လူ့ခွင့်ရေးကောင်စီရဲ့လိုရောက်ကိုတင်ပြပေးကန့်ကွက်ခဲ့ပါတယ်။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖော်ပြခဲ့တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေကိုဟန်တာဖို့ကုလသမဂ္ဂရဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်လူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျေးဇူးကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။